တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မတ်လ9ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ 9:00 နာရီAmerican ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒူမီတာ16.25ဒုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့မေလာနဲ့နောက်ဆုံးထားတွေ့ဖို့အမေရိကန်သမ္မတကလက်ခံလိုက်ပါတယ်။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရေးယူနေအောင်ကုလသမဂ္ဂထွေထွေညီလာခံကနေတာဝန်ပေးဖို့လူခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းမှာကျန်နေသေးတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအစာရေစာပြက်လက်အောင်လုပ်ပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့လုပ်နေတဲ့ပုံစံမျိုးဆက်ရှိနေတယ်လို့ကုလသမဂ္ဂရဲ့လက်ထောက်အတွင်းမှုချုပ်ကပြောကြားလိုက်ပါတယ
် Clearly there has to be sustained international pressure on the government of Myanmar to prevent its security forces from carrying out the action
လူခွင့်ရေးဆိုင်ရာကုလလက်ထောက်အတွင်းမှုချုပ် Andrew Gilmore ပြောကြားသွားတာပါဒီအကြောင်းနဲ့အတူကချင်းစစ်ဘေးရှောင်ဒုက္ခသည်စခန်းကနေပျောက်သွားတဲ့ဒုက္ခသည်နှစ်ဦးရဲ့အလောင်းကိုပြန်လည်တူးဖို့တွေးရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံအကျဉ်းထောင်တွေကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လူနေပြီးလို့ဝိုင်းဝန်းတိုက်တွန်းနေတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့မေလာနဲ့နောက်ဆုံးထားတွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်ခံလိုက်တဲ့ပေါ်သတင်းနဲ့ကြိုဆိုတာတွေတန်တရားမြင်နေလဲထွက်ပေါ်လာပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့တွေ့ဆုံဖို့အမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့တာရဲ့ပတ်သက်လို့အမေရိကန်သမ္မတအမျိုးသားလူညွန့်ရေးချန်ပီ HM MacMaster ပါဝင်အင်ပီရိုအရာရှိတွေကိုရှင်းလင်းတင်ပြဖို့ဝါရှင်တန်ကိုရောက်နေတဲ့တောင်ကိုရီးယားအမျိုးသားလူညွန့်ရေးဌာနကြီးကချွန်ယီယွန်းကမနေ့နောက်ပိုင်းမှာပဲကြေညာခဲ့တာပါတင်ပြချက်တွေကိုသမ္မတထရန့်အနေနဲ့ရှင်းလင်းမှုရှိခဲ့ပြီးနျူကလ িয়ার အပိတန်ကင်းရှင်ရေးမေလာတဲ့နောက်ဆုံးထားတွေ့ဆုံမှုကိုလည်းလက်ခံခဲ့တဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ရဲ့နှုတ်နဲ့ဖိတ်ကြားချက်ကိုအမေရိကန်သမ္မတထံသတင်းစကားပါခဲ့တဲ့တောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနအကြီးအကဲကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကင်းစင်ရေးဆွေးနွေးညှိနှိုင်းမှုနဲ့ဆွေးနွေးနေချိန်မှာနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေဆန်းကန်ထားဖို့ဆန္ဒရှိတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်နဲ့တင်းလာနေတုန်းကတွေ့ဆုံတဲ့တောင်ကိုရီးယားတန်ကူစလဲဖွဲ့ရဲ့ခေါင်းဆောင်ကပြောဆိုထားတာပါမြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့တွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့အဓိကမှာမဖြစ်တဲ့တရုတ်နိုင်ငံအပြင်ရုရှားနိုင်ငံကပါကြိုဆိုခဲ့ကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့လူရက်တွေပေါ်တန်တဲ့အမြင်တွေရှိနေတဲ့ဂျပန်နိုင်ငံကဝန်ကြီးချုပ်ရှင်ဆိုအာဘေကတော့အမေရိကန်သမ္မတနဲ့မနေ့တုန်းကပဲတယ်လီဖုန်းဆက်သွယ်စကားပြောခဲ့ပြီးမြောက်ကိုရီးယားပေါ်ပြည်အားပေးမှုတွေနဲ့ပြောင်းလဲဖို့ကြိုးပမ်းမှုတွေအတွက်ချီးကျူးစကားပြောခဲ့တယ်လို့မြောက်ကိုရီးယားနဲ့ထိပ်တိတွေ့ဆုံဆွေးနွေးမဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်သမ္မတထရန့်နဲ့ဆွေးနွေးဖို့ရှိလာတဲ့ဝါရှင်တန်ကိုသွားဖို့လည်းကြေညာခဲ့ပါတယ်။
အမေရိကန်ကိုတင်သွင်းတဲ့တမန်တွေအပေါ်အခု25ရာခိုင်နှုန်းနဲ့အလူမီနီယံတွေအပေါ်ဆယ်ရာခိုင်နှုန်းကောက်ခံမဲ့ကြေညာချက်ကိုသမ္မတဒေါ်နယ်ထရမ့်ကဂျာရာဘရင်နစ်ကလက်မှတ်ရေးထိုးလိုက်ပါတယ်။အသစ်သမားလိုက်တဲ့တွင်းကုန်ခွန်တွေကိုလာမဲ့25ရာကစပြီးတော့ကောက်ခံတော့မှာပါ။အခုလိုတွင်းကုန်ခွန်တွေတိုးမြင့်တက်မလာရင်ကုန်ရေးစစ်ပွဲတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲသမ္မတထရမ့်ကအမေရိကန်နိုင်ငံထဲကိုတမန်တွေနဲ့အလူမီနီယံတွေလှိမ့်မီဝင်နေတာဟာနိုင်ငံကိုနစ်နာစေတဲ့လုပ်ရဖြစ်တယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံခြားကထုတ်လုပ်သူတွေအနေနဲ့တွင်းကုန်ခွန်မပေးခြင်းဆဲ့ဝင်တွေကိုအမေရိကန်ပြည်ထောင်စုမှလာဖွင့်ဖို့လည်းအကြံပြုခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေတပ်သူလုံခြုံရေးကအချုပ်အကြီးကြီးတွေနဲ့နိုင်ငံခြားအစိုးရတွေရဲ့ကြည်ကြဲလောင်လောင်တောင်းဆိုမှုတွေကြောင့်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုတော့အထူးအခွင့်ကင်လွတ်ခွင့်ပေးထားပါတယ်။မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်နှစ်ဖက်အတွက်ညီနိုင်နေချိန်အတွင်းဒီနေ့နိုင်ငံကအချိန်အကန့်အသတ်မရှိအခွင့်ကင်လွတ်ခွင့်ပေးထားမှာပါ။အမေရိကန်နှုတ်ထွက်ခဲ့တဲ့ Pacific ရေဝန်ကုန်သွယ်ရေးသဘောတူညီချက် TPP ကိုအစားထိုးပြင်ဆင်ထားတဲ့ CPTPP သဘောတူစာချုပ်ကိုအဖွဲ့ဝင်ဆက်သနိုင်ငံကချီလီနိုင်ငံမှာလက်မှတ်ရေးထိုးခဲ့ကြပြီးနိုင်ပိုင်းအချိန်မှာပဲသမ္မတထရမ့်မှာအခွင့်တွန်းမြင့်ကောက်ခံတဲ့ကြေညာချက်ကိုလက်မှတ်ရေးထိုးခဲ့တာပါ CPTPP သဘောတူညီချက်မှာအဖွဲ့ဝင်နိုင်ငံတွေကြားအခွင့်လျှော့ချရေးနဲ့ကုန်သွယ်ရေးအသားအစီးတွေဖယ်ရှားရေးတို့ပါဝင်ပါတယ
်အမေရိကန်ကိုတမန်နဲ့အလူမီနီယံတင်သွင်းမှုတွေပေါ့အခွန်စည်းမျဉ်းသွတ်တွေတတ်မှတ်လိုက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်မှာကင်းလွတ်ခွင့်ရှိမရှိရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းဥရောပသမ္မတ EU ကပြောလိုက်ပါတယ်စည်းမျဉ်းသွတ်မှာEU နိုင်ငံတွေကိုကွင်းလွတ်ခွင့်ပြုထားတဲ့အကြောင်းအတည်ပြုချက်ရဖို့မျှော်လင့်ကြောင်းလဲဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာ EU ကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆီစီလီယာမန်စတိုရန်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တမန်နီတင်သွင်းမှုပေါ်25ရာခိုင်နှုန်းအလူမီနီယံတင်သွင်းမှုပေါ်10ရာခိုင်နှုန်းသတ်မှတ်ထားပြီးသတင်းနှစ်ပတ်အတွင်းစတင်အသက်ဝင်မဲ့အစီအစဉ်ကိုတော့မနေ့တုန်းကပဲသမ္မတထရန့်ကသတ်မှတ်ရေးထိုးခဲ့တာပါ။အမေရိကန်ရဲ့အင်းနီချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုတော့ယာယီကင်းလွတ်ခွင့်ပြုထားပြီးဒီချိန်ထဲမှာပဲမြောက်အတ္တလန္တိတ် လွတ်လပ်စွာလွတ်လပ်ကုန်သွယ်ဝတ်စာချုပ် NAFTA နဲ့ပတ်သက်လို့လည်းဆက်လက်ညှိနှိုင်းနေဆဲဖြစ်ပါတယ်။ကနေဒါနိုင်ငံခြားရေးဝန်ကြီး Christian Freeland ကတော့တသက်ဝင်ရာကြီး American တာဝန်ရှိသူတွေနဲ့မကြသေးရင်ကပဲပူးပေါင်းကြိုးပမ်းခဲ့တယ်လို့အခွန်စစ်ချက်မှုအသစ်တွေကနေလုံးဝပြဖြစ်သွားတဲ့အထိဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ Donald Trump ရဲ့အမျိုးသားလူညွန်းဆိုင်ရာအကြောင်းပြချက်ဟာကနေဒါလိုနိုင်ငံမျိုးတွေခံလုံမှုမရှိကြောင်းလည်း American ကိုတမနီနဲ့ Aluminium အများဆုံးတင်ပို့နေတဲ့ကနေဒါနိုင်ငံကနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ Britain ကုန်သွယ်ရေးဝန်ကြီး Liam Fox ကလည်းကိုကျိုးစည်းဝါကောက်ဝဲတဲ့မူဝါဒနဲ့တွင်းကုန်ကုန်ကောက်ခံတဲ့အစီအစဉ်တွေကလက်တွေမှာအလုံးမဖြစ်တဲ့အကြောင်းမနေ့တုန်းကပဲမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ Donald Trump ရဲ့ဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့တဲ့ပြည်ထောင်နိုင်ငံကစီးပွားရေးဝန်ကြီး Bruno Lamarie ကလည်းကုန်သွယ်ရေးစစ်ပွဲတွေဖြစ်လာရင်အားလုံးနင်းနာရမှာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေသတိပေးပြောဆိုခဲ့ပါတယ်
။ရုရှားနိုင်ငံကသူ့ရဲ့တပ်အင်အားကိုအစင်းမြင်ခင်မီစနစ်တွေတပ်ဆင်လာတာဟာအမေရိကန်နဲ့ဥရောပတပ်ဖွဲ့တွေအတွက်အနိုင်ရရှိတဲ့အခြေအနေဖက်ကိုရောက်ရှိလာစေပါတယ်။ရုရှားတို့ဘက်ကသူ့ရဲ့တိုက်ချင်းပစ်စစ်လက်နက်တွေနဲ့အမေရိကန်နဲ့မဟာမိတ်တို့ကိုချင်းချောက်လာနိုင်တဲ့အပေါ်ကာကွယ်ရေးအရာရှိတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးစနစ်တွေအတုံးမချဖြစ်သွားအောင်တိုက်ခိုက်ဖို့ပုံစံထုတ်ထားတဲ့စနစ်လေးမျိုးရရှိထားပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်တဲ့အတွက်ဒီသတင်းမှတ်အတွင်းရုရှားရဲ့နျူကလ িয়ার လက်နက်သစ်တွေအပေါ်အများကအာရုံစိုက်လာနေတာပါ။ရုရှားနိုင်ငံကအခုနောက်ပိုင်းလောက်လာတဲ့ပုံစံအတိုင်းလက်နက်သစ်တွေကိုထုတ်ပြတဲ့အနေနဲ့ယူကရိန်းနဲ့ဆီးရီးယားမှာစမ်းသပ်အုံပြုမှာကိုအမေရိကန်နဲ့ဥရောပကတာဝန်ရှိသူတွေထပ်တူဆိုရင်နေကြတာပါစစ်အေးကာလနောက်ပိုင်းကဆက်လို့မတွေ့မမြင်ဖို့တဲ့အစီအမျိုးနဲ့ရုရှားစစ်တပ်ကဆက်တိုက်ခင်မီနစ်စနစ်တွေအုံပြုလာတဲ့အတွက်အမေရိကန်ဘက်ကငြိမ်းချမ်းရေးကလွဲပြီးတော့ရွေးချယ်စရာဘာမှမရှိဘူးလို့ဥရောပကအမေရိကန်တပ်ဖွဲ့တမူးဗိုလ်ချုပ်ကြီးခရစ်စကာပါရိုတီကအမေရိကန်လွှတ်တော်ကိုကြာတာပြင်းနေမှာသတိပေးတင်ပြခဲ့ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြတဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခိုင်ပြင်းတွေကတကြောပြန်ပရီဖက်တွေအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခွန်ရုံး ICC ကအရေးယူနေအောင်ကုလသမဂ္ဂထွေထွေညီလာခံကတာဝန်ပေးဖို့လူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းပြောဆိုလိုက်ပါတယ
် And we need to keep continue to insist that there be referrals to the ICC we need to continue to insist
ICC ကိုတာဝန်ပေးဖို့ဆက်လက်တောင်းဆိုရမှာဖြစ်တယ်လို့ဆိုရတဲ့ရာဇဝတ်မှုကြီးတွေကိုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးအရေးယူနိုင်မဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးဆိုသွားမှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူစိန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့တုန်းကပဲပြောဆိုလိုက်တာပါလူ့ခွင့်ရေးကောင်စီအနေနဲ့ထရီညီလာခံကိုတောင်းဆိုဖို့နဲ့ထရီညီလာခံအနေနဲ့လည်း ICC ကိုတာဝန်ပေးနိုင်အောင်ကြိုးပမ်းသွားလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ခံပြင်းတဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညုံရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူ့ခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝန်းကဆွဆွဲနေတာဖြစ်ပါတယ်မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူ့ခွင့်ရေးချုပ်ဖောက်မှုတွေမရှိကြောင်းညှင်းဆန်ထားပြီးလူ့ခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုအရေးယူရတယ်လည်းလုပ်ခဲ့တာပါလူခွင့်ရေးဆိုင်ရာမဟာမင်းကြီးကတော့ရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတုံးတစ်ဖက်မှုတီဖြစ်နိုင်တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းလဲဆွဆွဲထားပါတယ်။မနေ့တုန်းကလူခွင့်ရေးကောင်စီနှစ်ပတ်လည်စီအိုဝဲမှာပဲမြန်မာအစိုးရအဖွဲ့ရုံးဝင်ကြီးဦးတောင်ထွန်းကတော့လူမျိုးတုံးတစ်ဖက်မှုဆွဆွဲချက်တွေအတွက်ရှင်းလင်းပြသတဲ့ထောက်ထားတွေကိုထုတ်ဖော်ပြသဖို့တုံ့ပြန်ပြောဆိုသွားခဲ့ပါတယ်။
ရုရှားတရှိုဟောင်းတူနဲ့တမိဖြစ်သူတို့ဘော်ဒါတို့အစိမ့်နဲ့တက်ခဲ့တဲ့ဖြစ်မှာရုရှားဘက်ကတာဝန်ရှိကြောင်းစုံစမ်းသိရှိပြီးဆိုရင်တင့်တော်တို့လို့တုံ့ပြန်ဆောင်ရွက်သွားမယ်လို့ပရတင်ဝန်ကြီးချုပ်ထရီဆာမေးကပြောပါရယ်အကောင်ဆုံးတက်တည်တွေရပြီးတော့အရေးယူဆောင်ရွက်ဖို့အချိန်ရောက်ရင်အစိုးရဘက်ကတင့်တော်တို့လုပ်ကင်သွားမှာဖြစ်တဲ့အပြင်စုံစမ်းစစ်ဆေးမှုတွေဆက်လုပ်ဖို့ရဲတပ်ဖွဲ့ကိုအချိန်ပေးရမယ်လို့လည်း ITV ရုပ်မြင်သံကြားကနေဝန်ကြီးချုပ်မေးကကြားတာပရတင်မှာပြောပါရယ်ရုရှားကတရှိုဟောင်းတူကိုအယုံကြောထိခိုက်စေတဲ့ဒါတို့အစိမ့်နဲ့တက်ခဲ့တဲ့ဖြစ်အတွက်လှုပ်တဲ့လူတရယောက်ကိုစုံစမ်းသိရှိပြီးဆိုရင်အရေးယူလုပ်ဆောင်ဖို့တာဝန်ရှိသူတွေမှာအစီအစဉ်တစ်ခုရှိရမှာဖြစ်တယ်လို့ British ပြည်ထရေးဝန်ကြီး Emma Rudd ကလွှတ်တော်ကိုကြားရပြီးနေမှာပြောပါရယ် Salisbury မြို့ဈေးဝယ်စင်တာအနီးမှာအတုံးပြုတ်ခဲ့တဲ့အာယုံကျော်ထိခိုက်စေတဲ့အဲ့ဒီအခြေအကြောင်းလူပေါင်း20ဦးတို့နာမကျန်းဖြစ်သွားခဲ့ရတယ်လို့လည်းရဲရဲရှိသူက Britain Sky သတင်းဌာနကိုပြောပါရယ်အစိတ်တန်ကြောင့် Russia တရုတ်ဟောင်း Sergey Kripal နဲ့တမိဖြစ်သူ Yulia တို့အပြင်သူတို့နှစ်ဦးမြင်မျောတဲ့ချိန်မှာပထမဆုံးလာရောက်ကူညီပေးခဲ့တဲ့ British အရာရှိ Nick Bailey တို့ကိုစေရင်တင်နာစေဖြစ်ပါရယ် Skipper ဟာ Russia တရုတ်အတော်များများအကြောင်း British ထောက်လှမ်းရေးကိုတင်ပေးဖွင့်ချခဲ့တယ်လို့အရင်ကဆွဆွဲခဏရပြီးတော့ထောင်နာလင်းနဲ့ချခံခဲ့ရပြီးအမေရိကန်ပတ်ဝင်ပတ်သက်တဲ့တရှိုအပြန်လန်လဲလှယ်တဲ့အစီအစဉ်နဲ့ပြန်လဲလွှတ်မြောက်လာတာပါရုရှားထောက်လှမ်းရေး KGB အရာရှိဟောင်းတို့ဖြစ်တဲ့ သမ္မတပူတင်ကအဲ့ဒီအချိန်မှာရုရှားကိုတစ်စာဖောက်တယ်လို့ဆိုသူတွေကိုတပ်ပစ်မယ်လို့ယူမြင်တဲ့ကြားမှာပြောဆိုချင်းကြောက်ခဲ့ပူပါတယ်
အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ဘက်ဒေသမှာတာလီဘန်ရဲ့အယုံတက်ချိန်မတိုင်ခင်စီးနင်းတိုက်ခိုက်မှုတစ်ခုတွင်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်18ဦးထက်မနည်းသေဆုံးပြီးအများပြတ်ဒဏ်ရာရသွားပါတယ်။တခါပြင်းနယ်မှာရှိတဲ့တောင်ထူထက်ရခွာကြာကာခရိုင်ကအာဖဂန်စစ်ကြီးစက်စခန်းတစ်ခုကိုတပုံးတွေစီးနင်းတိုက်ခိုက်ရာကတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။တာလီဘန်ဖွဲ့ကတက်နေတော်လို့မြည်ပြထားတဲ့အထူးတပ်ဖွဲ့ဝင်တွေအများပြတ်ပါဝင်တဲ့တိုက်ခိုက်သူတွေဟာစစ်စခန်းနဲ့အနီးနားကလုံခြုံရေးကင်းစခန်းတွေကိုလျှော့ပြက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းခရိုင်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်။သေဆုံးသူတွေနဲ့အာဖဂန်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေပါဝင်ကြောင်းလည်းအတည်ပြုခဲ့တာပါ။တာလီဘန်ပြောခွင့်ရသူကတော့စစ်စခန်းနဲ့ကင်းစခန်းစစ်နှစ်ခုကိုတပ်ဖွဲ့ဝင်တွေဝေရောက်စီးနင်းတိုက်ခိုက်ခဲ့ပြီးအာဖဂန်တပ်ဖွဲ့ဝင်30နီးပါးတေဆုံးသွားခဲ့ကြောင်းကြေညာခဲ့ပါတယ်
။ပစိဖိတ်သမုတ်ထရာတွေကလူသူအယောက်ပေါင်နေတဲ့ကျွန်းတစ်ခုပေါ်မှာ1948ကတွေ့ရှိခဲ့တဲ့အရိုးတွေဟာပျောက်ဆုံးသွားတဲ့နာမကျော်လင်းမှုအမာလီယာအီဟတ်ရဲ့အရိုးတွေဖြစ်တယ်လို့တနက်စီပြည်နယ်မနုဿဗေဒပညာရှင်တို့ကပြောဆိုလိုက်ပါတယ်။ Richard Jens ကအဲ့ဒီတပ်တွေအထောက်အထားတွေဟာလင်းမှုအမာလီယာအီဟတ်ရဲ့အတော်ကောင်းမွန်နေတဲ့ကျွန်းကျန်အရိုးတွေဖြစ်တယ်လို့ Forensic andanthropology စာဆောင်မှာရေးပါတယ်အရင်တော့ကလေးလာရမှာတော့နီကူမာရာရိုကျွန်းပေါ်မှာတွေ့ရှိခဲ့တဲ့အဲ့ဒီအယိုးတွေဟာအမျိုးသားတအူးရဲ့အယိုးတွေဆိုပြီးတော့ကောက်ချက်ဆွဲခဲ့တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ view ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲview ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာတွေအစာရေစာငှက်မှုခေါင်းပါအောင်အတင်းအဓမ္မလုပ်ပြီးလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုပုံစံတစ်မျိုးနဲ့ဆက်ဖြစ်နေတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်စီးရီးယားအတွက်ကုလထွေထွေညီလာခံကလုတ်ခဲ့ဘူးသလိုတီးကြလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးတော့လှုပ်ဆောင်စေခြင်းတယ်လို့လည်းလူအခွင့်ရေးဆိုင်ရာကုလလက်ထောက်အတွင်းမှုချုပ်ကနေပြီးတော့အန်ဒရူးဂီလ်မော့ကပြောကြားတာပါဘင်္ဂလားဒေ့ရှ်နယ်စပ်ကို၄ရက်ကြာတွားရောက်ပြီးမကြာသေးခင်ကမှပြန်ရောက်လာတဲ့ဂီလ်မော့ကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာ VOA သတင်းတော့မာဂရက်ဘက်ရှာကတွေ့ဆုံမိန့်မြန်းထားတာပါတယ်ဒီအကြောင်းကိုကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတွေပြစ်ကျက်နေတဲ့ဒုက္ခသည်စခန်းကြီးကိုသူတွေ့ခဲ့ရပြီးကမ္ဘာပေါ်မှာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာနေပြီလို့မစ္စတာအန်ဒရူးဂီလ်မိုးကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့ဖြစ်ပျက်နေတာတွေကိုလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုအဖြစ်နိုင်ငံတကာကသတ်မှတ်ပြောဆိုနေကြပြီးအခုမစ္စတာအန်ဒရူးဂီလ်မိုးကလည်းအဲ့ဒီအတိုင်းသတ်မှတ်တဲ့ပြင်ပုံစံသစ်တစ်မျိုးနဲ့တောင်မှဆက်ဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒါကိုသူကအတင်းအဓမ္မအစာရေစာငတ်မှုခေါင်းမအောင်လုပ်ချင်းဖြစ်ခေါ်ဆိုပါတယ်။ဒီကိမင်းမြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာအများပြားအနေနဲ့အစာအစာမရအောင်ဖြတ်တောက်ခံထားရပုံပေါ်တယ်လို့သူကပြောပါတယ
် For example there is no distribution allowed by UN humanitarian agencies to the Rohingya inside
ဥပမာအဖြစ်မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေကိုကူညီပေးဖို့ကုလသမဂ္ဂလူသားစာနာမှုကူညီပေးရေးအဖွဲ့တွေကိုခွင့်မပြုပါဘူးလေသမားတွေစီကနေလေယာဉ်မြေတွေကိုအာဏာပိုင်တွေကသိမ်းယူပါတယ်တရိတ်ဆန်တွေခိုးယူခံရဒါမှမဟုတ်တပ်ဖြတ်ခံရပါတယ်ဇေရီမိရှုခံရပါတယ်။ဒါပြင်ပိတ်လောင်ထားတဲ့လူမျိုးပုံစံမျိုးရှိနေပါတယ်။လူတွေဟာသူတို့ကြေးရွာတွေတချို့ဖြစ်ရတယ်မှာဆိုအိမ်ထဲကနေတောင်အပြင်ထွက်ခွင့်မရတာကြောင့်သူတို့အစားအစာအတွက်ဝင်ငွေရဖို့ဘလို့အလုပ်မျိုးမှလုပ်ခွင့်မရကြပါဘူး။ဒါကြောင့်လေလူတွေကိုထွက်ပြေးအောင်လုပ်တယ်လို့ဖြစ်နေပြီးကျွန်တော်တို့အခေါ်အဖင်ဒါဟာငတ်မို့ခေါင်းပါအောင်အတင်းအဓမ္မလုပ်တာဖြစ်ပြီးတော့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပါတယ်။
နိုင်ငံတွင်းကြံနေသေးတဲ့ရိုဟင်ဂျာတွေအဲ့လိုအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေသူတို့နေအိမ်တွေစီပြန်နိုင်ဖို့အခြေအနေမျိုးလည်းလက်ရှိမှာမရှိသေးဘူးလို့မစ္စတာဂီလ်မိုးကဆိုပါတယ်ဒီအတွက်လှုပ်ဖို့လိုတယ်လို့သူမြင်တာကတော့
Clearly there has to be sustained international pressure on the government of Myanmar to prevent
ရှင်းနာကတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့သူတို့လုံနေတဲ့လုပ်ရက်တွေကိုမလုပ်အောင်တားဆီးဖို့မြန်မာအစိုးရကိုနိုင်ငံတကာကအခိုင်အမာဆက်ပြီးတော့ဖိအားပေးရပါမယ်ဒါပြင်ဒုက္ခတွေအိမ်ပြန်နေအောင်အပြောနဲ့မဟုတ်ပဲတကယ်ကိုစစ်မှန်တဲ့အခြေအနေမျိုးတွေဖန်တီးပေးရပါမယ်
။ဒီချိန်ထဲမှာပဲဒုက္ခတွေကိုလက်ခံကူညီနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့အလူရှင်တွေကဆက်ပြီးအကူအညီပေးသွားရမယ်လို့ပြောပါတယ်။လူ့အခွင့်အရေးချိုးဖောက်မှုကျူးလွန်ထားသူတွေသူတို့လုပ်ရက်ကိုသူတို့ကိုယ်တိုင်တာဝန်ယူစေဖို့အတွက်ကတော့လူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့အချက်အလက်ရှာဖွေစုဆောင်းရေးအဖွဲ့အပြင်ဆီးရီးယားနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလုပ်ခဲ့တဲ့လိုမျိုးမြန်မာနိုင်ငံအတွက်လည်းလုပ်ဖို့မစ္စတာဂီလ်မိုးကလူလာပါတယ
် What I'm talking about is the IIIF Independent International Investigative Mission that was set up by the General Assembly.
ကျွန်တော်ပြောတာကစီးရီးယားမှာဘယ်သူတွေကဘယ်လိုကျူးလွန်ခဲ့တယ်ဆိုတာကိုစုံစမ်းပြီးတတိပုဂ္ဂလကျူးလွန်သူတွေတကယ်တမ်းတာဝန်ခံမှုရှိလာစေဖို့အထွေထွေညီလာခံကဖွဲ့စည်းပေးခဲ့တဲ့ IIIM လို့ခေါ်တဲ့တီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးဖြစ်ပါတယ်။မြန်မာနိုင်ငံအတွက်လည်းအဲ့ဒီလိုအလားတူအဖွဲ့မျိုးကျွန်တော်တို့လိုအပ်ပါတယ်
။အဲ့ဒီလိုရည်ရွယ်ဆောင်ရွက်တာမျိုးတွေတနေ့မှဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂယုံကနေအဖွဲ့တစ်ဖွဲ့ကို Caucasus ဘဇားကိုလွတ်ပြီးနှိမ့်ဆက်ညှဉ်းပန်းမှုရှိခဲ့တာတွေကိုမှတ်တမ်းတင်မယ်လို့ Mr. Gilmore ကပြောပါတယ်။ဒါ့အပြင်လက်ရှိရခိုင်ရေးနဲ့ပတ်သက်ရင်အထူးအောက်ဆုံးဖိအားပေးနိုင်တာကကုလသမဂ္ဂလုံခြုံရေးကောင်စီပဲဖြစ်ပြီးတော့လူမျိုးရေးကောင်စီကနေလှုပ်ဆောင်ဖို့သူမျှော်လင့်တာကတော့
we would like the security council to send a very clear message to the government
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုရပ်ပြရမယ်ဒုက္ခသည်တွေကိုအိမ်ပြန်ခွင့်ပြုရမယ်ကြီးမားတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကိုအရေးယူနိုင်မဲ့လုပ်ငန်းတစ်ခုကိုချမှတ်ရမယ်ဆိုတာကိုလူမျိုးရေးကောင်စီကမြန်မာအစိုးရကိုရှင်းလင်းပြတ်သားစွာပြောဆိုတာကိုကျွန်တော်တို့ဖြစ်စေချင်ပါတယ
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရောက်နေတဲ့နိုင်ငံတော်လူမျိုးရေးဆိုင်ရာဂျန်ဘေးပုတ်ကိုဦးတောင်ထွန်းကတော့မြန်မာနိုင်ငံမှာလူမျိုးစုနဲ့ရှင်လင်းဖယ်ရှားမှုဒါမှမဟုတ်လူမျိုးတုံးတက်ဖြတ်မှုရှိတယ်ဆိုတဲ့ဆူဆွဲချက်တွေမကြာခဏကြားရကြောင်းအရင်ကပြောခဲ့ဘူးသလိုပဲထပ်ပြောရရင်ဒါဟာအစိုးရမူဝါဒမဟုတ်ဘူးဆိုတာအာမခံပြောနိုင်ကြောင်းဆူဆွဲချက်တွေရှိနေပေမဲ့လည်းတိတာရှင်လင်းတဲ့အထောက်အထားတွေ့ကျင်တဲ့အကြောင်းသတင်းနောက်တွေကိုကြာသာပြေးနေကပဲပြောခဲ့ပါရခင်ဗျာ
ကိုကြည်ကျော်သိန်းပြောပြခဲ့တာပါခုတော့ကချင်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာမှာတလားကြော်ကြာပြောင်းဆုံနေတဲ့ကချင်စစ်ဆောင်ဒုက္ခသည်နှစ်ဦးရဲ့ရုပ်အလောင်းကိုတော်ရင်းတနေရာမှာရှာဖွေတွေ့ရှိခဲ့ပြီးဒီကနေ့မှာတော့မန်စီမြို့နယ်ရဲစခန်းမှုနဲ့အာဏာပိုင်တွေကတွားရောက်စစ်ဆေးတူးဖော်ခဲ့ပါတယ်သူတို့နှစ်ယောက်ပြောင်းဆုံနေချိန်ကမန်စီမြို့နယ်ရဲစခန်းမှာလူပြောင်းမှုနဲ့တိုင်ကြားထားရကအခုအခါလူသေမှုနဲ့ပြောင်းလဲအမှုဖွင့်မှုကိုလည်းပြင်ဆင်နေပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်
ဟုတ်ကဲ့ကချင်စစ်ဆောင်ဒုက္ခသည်နှစ်ဦးဟာမန်စီမြို့နယ်မိုင်းခေါင်ကျေးရွာကချင်နှစ်ချင်းခရိယံအသင်း KBC စခန်းကဥဖော်ခန်းရော65နှစ်နဲ့ကက်သလစ်ဒုက္ခသည်စခန်းကဥအင်ခွန်တော်ဆန်းခေါ်ဒေါ်ဂျင်တော်ဆန်း35နှစ်တို့ဖြစ်ပါတယ်သူတို့ဟာဇန်နဝါရီလ31ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးဒီလ10ရက်နေ့မှာသူတို့ရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ရုပ်လောင်းတွေရှာဖွေတွေ့ရှိပြီးတဲ့နောက်မှာမိသားစုဝင်တွေကမန်စီရဲစခန်းကိုအကြောင်းကြားခဲ့တာကြောင့်ဒီကနေ့မနက်မှာရဲစခန်းမှူးနဲ့ဌာနဆိုင်ရာတာဝန်ရှိသူတွေသွားရောက်တူးဖော်ဖို့ပြင်ဆင်ရမှာနေကင်းနှစ်နာရီလောက်မှာတပ်မတော်ကသွားရောက်တူးဖော်ဖို့ခွင့်ပေးခဲ့ပါတယ်။ဒီကနေ့နေကင်းမှာတော့တူဖော်ဖို့တွားရောက်နေကြောင်းကိုမိုင်းခေါင်ကြီးရွာကအုတ်ချိုရည်မှုဥမရန်ဆိုင်ဘောက်ကအခုလိုပြောပါတယ်။အ
ဲအခုမှတော့ဖော်လဲအခုရရေးနေတဲ့ဟိုဌာနပေါင်းစုံပါတယ်ဟာသူမှခွင့်ရတယ်သူကဟိုနောက်ပဲတင်တယ်ဟိုဇန်နဝါရီ31ရက်ဆိုလားအဲ့နေ့မှာဆက်ကြောက်သွားအဲ့ဒါဟိုသူအဟင်းချပါဆိုင်နေတယ်ဆိုတာဆပ်ပရာရွာမှာသူအရင်နေ့ဖြစ်သွားတာ
ဒီလူပျောက်ဆုံးမှုနဲ့ပတ်သက်ပြီးစစ်တပ်ကဖမ်းဆီးထားတာကိုအမျိုးသမီးနှစ်ယောက်ကနောက်ဆုံးတွေ့မြင်တယ်လို့ဒေသခံတဦးကပြောဆိုပါတယ
်။ဖမ်းသွားတာတော့သင်ချားတယ်။အဲမိန်းမနှစ်ယောက်ကတွေ့လိုက်တယ်ပေါ့။အဲဖမ်းသွားတဲ့သူတယောက်ကိုသူကဒီယောက်ကိုစစ်သားအဲဝတ်စုံမနော်အဝတ်ခိုင်းတယ်လေအရှင်တို့ကဝတ်ခိုင်းတယ်တဲ့။အမင်းတို့အဖွဲ့ဒီဖာညာပြောတာပေါ့နော်။အမှန်ဆိုရင်သူတို့ကအဲ့မှာမိုင်းခေါင်အထက်မှာသူကအဲဒီလို့ဒီလို့မှနေတာအဲမျောလဲအဲယူအမနေစနဲ့မနေသခုဒါကြောင့်မို့အဲတော့မှမုဆူလိုက်ပါညာဘုကနော်အဲမျိုးသာသားတဲ့အဲလူရောက်ပဲ
ညနေ၄နာရီလောက်မှာတော့အလောင်းတွေကိုတူးဖော်နေပြီဖြစ်ကြောင်းတူးဖော်ရမှာလိုက်ပါသွားသူတဦးကအခုလိုပြောပါတယ
်ကျွန်တော်တို့အခုလောင်းဖော်နေတယ်တော့သူတို့ညောအလောင်းတွေချာနေကြဆူနေတယ်ဟုတ်ဘူးဘူးကမတန်တော့သူ့ကိုကြတော့ဖြစ်နေဆိုတော့အဲ့ဒီစက်မြင့်တဲ့ကိုချက်ဆိုတဲ့အတိုင်းပဲဒီတော့မြုပ်တဲ့ချမ်းမှာဒီအဲ uniform ကိုဝတ်ချပြီးရက
ြသူတို့နှစ်ယောက်ပျောက်ဆုံးပြီးတဲ့နောက်မှာတော့မန်စီရဲစခန်းမှာလူပြောက်တိုင်ကြားထားခဲ့ပြီးအခုအခါမှာမိသားစုဝင်တွေကလူတွေမှုအဖြစ်ပြောင်းလဲဖွင့်လှစ်ဖို့ပြင်ဆင်နေပါတယ်လက်ရှိတည်ဆုံးသူနှစ်ယောက်ရဲ့အမှုအခြေအနေနဲ့ပတ်သက်ပြီးမန်စီရဲစခန်းမှုကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ပြန်လဲဖြေချနိုင်တာမရှိခဲ့ပါဘူးပြီးခဲ့တဲ့နှစ်မေလကမိုင်းခေါင်စခန်းကစစ်ဆောင်ဒုက္ခသည်၃ဦးဟာတမရော်ကဖမ်းဆီးပြီးတဲ့နောက်ပျောက်ဆုံးခဲ့ဘူးပါတဲ့နောက်ဆုံးမှာမန်စီအခြေစိုက်ခမရ319တပ်ရင်းကတပ်သားတွေကတပ်ဖြတ်ခဲ့တာကြောင့်တရင်မှုအပါအဝင်တမရော်သား6ဦးကိုတမရော်စစ်ခုံရုံးကအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့တယ်လို့တမရော်ကနေရာသက်ပံထုတ်ပယ်ခဲ့ပါတယ
်ကောက်ကွက်မှုတွေကြားမှာပဲရိတ်စုစည်းလို့လူသိများတဲ့ ရင်းရစွာစုဝေးခြင်းနဲ့စီတန်းလက်လက်ခြင်းဆိုင်ရာဥပဒေကိုအမျိုးသားလွှတ်တော်မှအတည်ပြုလိုက်ပါပြီ။ဆန္ဒပြပွဲတွေမှာပူးပေါင်းပါဝင်အောင်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့ကိုချင်းတရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်တယ်လို့ဆိုပေမဲ့ဥပဒေသစ်ဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်ကန့်သတ်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ဆန္ဒပြရာမှာကုန်ကျစရိတ်နဲ့ကြားခံပေသူရဲ့အချက်အလက်ကိုတင်ပြဖို့နဲ့ဆန္ဒပြဖို့သွေးဆောင်နေဆိုရင်ထောင်နဲ့နှစ်နှစ်အထိအပြစ်ပေးဖို့ထက်မှန်ဖြည့်ဆွတ်ထားတဲ့ဥပဒေသစ်ကြောင့်အကောင့်ဆိုဘလို့ရလက်တွေကျုံလာရနိုင်မှာလဲ။ငြိမ်းစုစီဥပဒေကိုပြင်သစ်မသင့် VOA ရဲ့စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့အကျဉ်းထောင်တွင်အခွင့်အရေးတိုးမြှင့်ပေးဖို့ဆိုတဲ့အကြောင်းကိုတင်ပြပါမယ်။မြန်မာနိုင်ငံတဝန်းကအကျဉ်းထောင်တွေကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတွားရောက်စစ်ဆေးခဲ့ပြီးတဲ့နောက်အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲဖို့အရေးတကြီးလိုအပ်နေပြီဖြစ်ကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့အကျဉ်းသားကူညီဆောင်ရှောက်ရေးအသင်း AAPBB တို့ကပြောဆိုလိုက်ပါတယ်။အကျဉ်းထောင်တွင်ကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေအကျဉ်းထောင်နဲ့အကျဉ်းသားဥယေမမျှတဖြစ်နေတာကိုရှင်းချနိုင်မဲ့အစီအစဉ်တွေအပါအဝင်အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာအကြံပြုချက်တွေကိုအစိုးရလွှတ်တော်ကိုယ်စားလှယ်တွေနဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတွေရောအကျဉ်းသားလှုပ်ရှားသူတွေပါပူးပေါင်းပြီးတော့ဆွေးနွေးကြကြတာပါ။အသေးစိတ်ကိုတော့မဆုမွန်ကပြောပြပါမယ်။
ဟုတ်ပါတယ်မြန်မာနိုင်ငံတဝန်းမှာရှိတဲ့အကျဉ်းထောင်တွေအသီးသီးမှာအကျဉ်းသားဥယေကတစ်နေ့ထက်တစ်နေ့ပိုတိုးလာနေပြီးတော့အခုဆိုရင်တော့အကျဉ်းသားဥယေက6000ကျော်လို့တသိန်းသားအထိရှိလာနေတဲ့အတွက်လက်ရှိအကျဉ်းထောင်အကျဉ်းစခန်းအရေအတွက်နဲ့လက်ရှိအကျဉ်းသားဥယေမမျှမတဖြစ်လာနေတဲ့အနေအထားဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ကပြောဆိုလိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်တာဝန်ရှိတဲ့သူတွေနဲ့အကျဉ်းသားကူညီဆောင်ရှောက်ရေးအသင်း AABB အဖွဲ့တို့ပူးပေါင်းပြီးတော့လွှတ်တော်ကိုယ်စားလှယ်တွေအားကစားဝင်ကြီးဌာနပညာရေးဝန်ကြီးဌာနနဲ့အကျဉ်းဦးစီးဌာနကတာဝန်ရှိတဲ့သူတွေတွေ့ဆုံပြီးမြန်မာနိုင်ငံတွင်းကအကျဉ်းထောင်တွေမှာအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲနိုင်ရေးဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲကိုဦးဆောင်သူတဦးဖြစ်တဲ့အကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ရဲ့အတွေ့အမှုဦးတိန်နိုင်က VOA မြန်မာပိုင်းကိုပြောပါရစေ။
ကျွန်တော်တို့ကမနေ့ကနဲ့ဒီနေ့နှစ်ရက်ပေါ့နော်ဒီအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့ကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်။အကျဉ်းထောင်စနစ်တစ်ခုလုံးကြီးနဲ့ပတ်သက်ပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကာလလည်းဖြစ်နေတဲ့အခါကျတော့ဒီနှစ်ကာလမှာဟိုမဖြစ်မနေပြုပြင်ပြောင်းလဲဖို့လိုနေတယ်ဆိုတဲ့ကိစ္စအပေါ်မှာကျွန်တော်တို့ဆွေးနွေးကြတာဖြစ်ပါတယ်။ဒါကလည်းလွှတ်တော်လေးဘက်ကလည်းအစိုးရလေးဘက်ကလည်းဒီနှစ်ကာလမှာအကျဉ်းထောင်ဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့ကြိုးစားနေတဲ့ကာလလည်းဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီအကျဉ်းထောင်ဥပဒေအပါအဝင်ပေါ့လေဆိုတော့အကျဉ်းထောင်စနစ်ကြီးတစ်ခုလုံးပြုပြင်ပြောင်းလဲဖို့အတွက်ဘာလို့ပြုပြင်ပြောင်းလဲစစ်ကြလဲဆိုတဲ့အချက်လေးပေါ့အဓိကကတော့ကျွန်တော်တို့ကဒီအကျဉ်းထောင်ထဲမှာရှိနေတဲ့လူတွေကိုအကျဉ်းသားတွေကိုအသေးစားရတာပြုပြင်ပြစ်တင်ရေးဆိုတဲ့ကိစ္စအကျဉ်းသားတွေရဲ့အခွင့်အရေးပေါ့ဒီမြန်မာနိုင်ငံရဲ့အကျဉ်းထောင်လေးမှာတကယ်လက်တွေ့အခက်အခဲဖြစ်နေတဲ့အကျဉ်းထောင်ရဲ့ဌာနနဲ့ဟိုဝန်ဆက်မှုတွေနှစ်ဆောင်းလောက်များပြားနေတဲ့ကိစ္စလေးဘယ်လိုရှင်းရမလဲဆိုတဲ့ကိစ္စလေးကိုဝိုင်းဝန်းပြီးတော့ကျွန်တော်တို့ဒီဆွေးနွေးကြတဲ့ဟိုဆွေးနွေးပွဲဖြစ်ပါတယ
်မြန်မာနိုင်ငံတဝန်းကအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲဖို့အရေးကြီးလိုအပ်နေတဲ့အခြေအနေတွေကတော့အကျဉ်းထောင်တွေနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အကျဉ်းသားတွေရဲ့နေစဉ်အကျဉ်းဆံဘဝအကျတဲမှုတွေပုံမှန်အိပ်စက်ချိန်မလုံလောက်တာအခြေခံကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေနဲ့အတူတကူရေးတန့်ရှင်းမှုတောက်သုံးရေးမတန့်ရှင်းမှုအပါအဝင်ရာသီဥတုဒဏ်ကိုလည်းဆူဆူဝါးဝါးခံနေရတာတွေရှိနေတယ်လို့အကျဉ်းထောင်ရဲ့အခြေအနေကိုလေ့လာသူတွေကထောက်ပြပါတယ်အကျဉ်းထောင်တွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကလည်းပြုပြင်ပြောင်းလဲတင်တာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့ဦးတိန်နိုင်ကပြောပြပါတယ
်အဓိကကတော့သူတို့ကလည်းအကျဉ်းထောင်စနေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဘယ်လိုဖြစ်ဖြစ်ကျွန်တော်တို့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးကာလမှာတရတအားပြုလို့နေတယ်ပြုပြင်ပြောင်းလဲဖို့လိုတယ်ဆိုတဲ့အတွက်သူတို့အနေနဲ့လည်းတရတအားအက ြန်ပြီးဆွေးနွေးကြတာလေအများကြီးပါလေဟိုတို့တွေအနေနဲ့အကျဉ်းဆောင်26ထောင်နဲ့အတင်းစကမ်းပေါ့အဲ့ဒါလေးကိုအလုံးပေါင်း46ကျေသွားရောက်ပြီးတော့ဖြစ်ဆေးကြတာလေးလိမ့်လာကြတာရှိပါလေအဲ့ဒီအပေါ်မှာတို့ရဲ့တွေးစစ်ချက်လေးအပေါ်မှာအကြံပြုချက်လေးတက်တွန်းချက်လေးအဲ့ဒါလေးကိုတို့အဓိကဆွေးနွေးသွားတာပါ
နှစ်ရက်ဆက်တိုက်ကျင်းပခဲ့တဲ့အကျဉ်းဆောင်စနေပြုပြင်ပြောင်းလဲမှုဆိုင်ရာဆွေးနွေးမှုတွေမှာတော့လွှတ်တော်ကိုယ်စားလှယ်တွေရောသက်ဆိုင်ရာဝန်ကြီးဌာနတာဝန်ရှိတဲ့သူတွေကပါပူးပေါင်းပါဝင်ဆွေးနွေးခဲ့တဲ့အတွက်အနာဂတ်မှာတော့လူခွေးရေးနဲ့အညီထောင်စနစ်တွေကိုစနစ်တကျဆောင်ရွက်ထားတဲ့အကျဉ်းဆောင်စနစ်ပေါ်ပေါက်လာမယ်လို့ယုံကြည်မျှော်လင့်ကြောင်းလည်းဦးတိတ်နိုင်ကပြောပါတယ်အခုလိုမျိုးအကျဉ်းဆောင်နေထဲမှာအကျဉ်းသားဦးရေအစမတန်များပြားလာတဲ့အခြေအနေမှာတော့အကျဉ်းစာရိတ်တာပြုပြင်ပြောင်းလဲရေးအပါအဝင်လူငယ်ချမ်းသာခွင့်လိုမျိုးဥပဒေနဲ့အညီအကျဉ်းသားဦးရေလျှော့ချနိုင်မယ့်အစီအစဉ်တွေကိုလည်းစနစ်တကျဆောင်ရွက်ဖို့အကြံပြုဆွေးနွေးခဲ့တာတွေရှိပါတယ်
ဆိုတော့အခုလက်ရှိက900ကျော်ဖြစ်နေတဲ့အခါကျတော့နှစ်ဆနီးနီးလောက်များပြားနေတာဖြစ်ပါတယ်အထုပ်သားဦးရေကလည်းဒီ900နီးနီးလောက်ကိုဖြစ်နေတဲ့အခြေအနေမျိုးပ
ါ
ဆိုတော့အဲ့ဒီအပေါ်မှာကျွန်တော်တို့ခုနှစ်နဲ့နေတယ်ဒီအကျဉ်းဆောင်ထဲမှာအကျဉ်းသားဦးရေကတော်တော်လေးများနေတဲ့ပြဿနာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေကိုကျွန်တော်တို့လူငယ်ချက်လောက်ပဲပေးတယ်ဆိုတဲ့ကိစ္စမျိုးဒီအချုပ်လေးကိုဘယ်လိုပုံစံမျိုးနဲ့ထုတ်သားလေးကိုဆွတ်ချနိုင်မလဲဆိုတဲ့ကိစ္စမျိုးဝိုင်းဝန်းပြီးတော့တစ်ချိန်ရှာကြတဲ့သဘောပါပဲ
အကျဉ်းသားတွေထောင်ကပြန်လွတ်မြောက်လာတဲ့အခါမှာလည်းအသက်မွေးဝမ်းကြောင်းအတွက်လုပ်ငန်းဝင်တွင်ဝင်ရောက်ရေးပညာဆက်လက်သင်ကြားနိုင်ရေးအပါအဝင်လူပေါင်းတိုင်းဝိုင်းကိုပြန်လည်ဝင်ဆက်နိုင်ရေးတွေမှာသက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကအထူးအာရုံစိုက်အလေးထားဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့အကျဉ်းသားအရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်
မဆုမွန်စူးစီးတင်ပြခဲ့တာပါအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှပဲ VOA မြန်မာပိုင်းကတင်ဆက်မဲ့ရုပ်မြင်သံကြားအစီအစဉ်ကိုည9:00-9:00ခွဲတိ Asia Set 7 ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားနျူကလ িয়ার နဲ့အစီအစဉ်ဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့မေလာတဲ့နောက်ဆုံးထားတွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ခံလိုက်တဲ့ပေါ်ဒိန်းနဲ့ကျူဆူလာတွေတန်တရားမြင်တွေလည်းထွက်ပေါ်လာပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းနဲ့တွေ့ဆုံဖို့အမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့ရတဲ့နောက်ပတ်သက်ပြီးအမေရိကန်သမ္မတအမျိုးသားလူမျိုးရေးအကြံပေး HM McMaster ပါဝင်အင်ဂျီရောရာရှိတွေကိုရှင်းလင်းတင်ပြဖို့ဝါရှင်တန်ကိုရောက်နေတဲ့တောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနအကြီးအကဲချွန်ယီယွန်ကမနေ့နောက်ပိုင်းမှာပဲကြေညာလိုက်တာပါ။အမေရိကန်ကိုတင်သွင်းတဲ့တမန်ရီပေါ်85ရာခိုင်နှုန်းနဲ့အလူမီနီယံနေပေါ်10ရာခိုင်နှုန်းကောက်ကံမဲ့ကျညာချက်ကိုတမန်တော်နဲ့ထရန့်မနေ့တုန်းကပဲလက်မှတ်ရေးထိုးလိုက်ပါတယ်အစ်တတ်မှတ်လိုက်တဲ့တွင်းကုန်ကုန်တွေကိုတော့လာမယ့်15ရာနှစ်ကစလို့ကောက်ကံတော့မှာပါဥရောပတမကအီယူကတော့အခွန်စည်းမျဉ်းသစ်မှာကင်းလွတ်ခွင့်ရှိမရှိရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းပြောဆိုလိုက်ပါတယ်စည်းမျဉ်းသစ်မှာအီယူနိုင်ငံတွေကိုကင်းလွတ်ခွင့်ပြုထားကြအောင်အတည်ပြုချက်ရဖို့မျှော်လင့်ကြောင်းလည်းအီယူကုန်သွယ်ဆိုင်ရာကော်မရှင်နာမင်းကြီးကပြောဆိုခဲ့ပါတယ်အခိုင်အမာတွေကတကြောပြန်ပရိပကတ်တွေအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခေါ်ယုံ ICC ကအရေးယူနိုင်အောင်ကုလသမဂ္ဂထရီညီလာခံကတာဝန်ပေးဖို့လူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ် ICC ကိုတာဝန်ပေးဖို့ဆက်လက်တောင်းဆိုသွားမှာဖြစ်တယ်လို့ဆိုရတဲ့ရာဇဝတ်မှုကြီးတွေကိုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးအရေးယူနိုင်မဲ့တရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့တောင်းဆိုရမှာဖြစ်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောဆိုခဲ့တာပါ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရည်မှုကမဆုမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ် VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00-9:00 ထိ9လိုမီတာ19.25ရုပ်ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နေ့အကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is